အမေရိကန်သမ္မတဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဟာပြည်မှုကြီးသုံးမှုနဲ့အဖြစ်ရှိတယ်လို့ဖက်ဒရယ်တရားရုံးဂျူရီအဖွဲ့ကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်သမ္မတဘိုင်ဒန်ကတော့တရားစီရင်ရေးဖြစ်စဉ်ကိုလေးစားမယ်လို့ပြောဆိုလိုက်ပါတယ်အမေရိကန်သမ္မတတာဝန်ထမ်းဆောင်စဉ်အတွင်းသမ္မတရဲ့သားသမီးတယောက်ကိုရာဇဝတ်ကြောင်းရာအဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်တာအမေရိကန်သမိုင်းမှာဒါဟာပထမဦးဆုံးလေးဖြစ်ပါတယ်သမ္မတဘိုင်ဒန်ရဲ့ပြည်နယ်ဒလဝဲဖက်ဒရယ်တရားရုံးကအခုလို့ဆုံးဖြတ်ခဲ့တာပါဒီမှုကထွက်ပေါ်လာတဲ့ရလဒ်ကိုလက်ခံပါတယ်ဟန်တာဘိုင်ဒန်ကအယူခံဝင်မှုစဉ်းစားနေတဲ့အတိုင်းတရားစီရင်ရေးဖြစ်စဉ်ကိုဆက်လက်လေးစားနေပါမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်မစ္စတာဟန်တာဘိုင်ဒန်ကတင်းနဲ့ယူဝယ်ယူတဲ့အခါမှာဖြစ်ရတဲ့ပုံစံမှာသူဟာမွေးစေဝါသုံးဆွဲသူတယောက်ဖြစ်မဟုတ်တဲ့အကြောင်းဖြစ်ခဲ့ပေမဲ့လည်းအဲ့ဒီအချိန်မှာသူဟာကိုကိန်းသုံးဆွဲနေတာကြောင့်အစွတ်ရှေ့တွေကလိန်လည်မှုနှမှုဆွဲဆိုခဲ့တာပါဒါအပြင်တင်နတ်ကို၁၇ရက်ကြာတရားမဝင်ကောက်ချောင်ခဲ့တဲ့အမှုနဲ့လည်းသူ့ကိုဆွဲဆိုခဲ့ပါတယ်မစ္စတာဟန်တာဘိုင်ဒန်ဟာအခွန်ငွေဒေါ်လာ1.4သန်းပေးဖို့ပြက်ကွက်မှုနဲ့လည်းစက်တင်ဘာလရောက်တဲ့အခါမှာကယ်လီဖိုးနီးယားပြည်နယ်မှာနောက်တစ်ခုထပ်မံရင်ဆိုင်အောင်မှာပါ